မြန်မာနိုင်ငံနဲ့နယ်နိမိတ်ထိစပ်နေတဲ့အိန္ဒိယအရှေ့မြောက်နယ်စပ်မှာလုံခြုံရေးတိုးမြှင့်ထားလိုက်ပါပြီ။အိန္ဒိယမြန်မာနယ်စပ်ကြားကတောင်တန်းဒေသတွေဘက်မှာလှုပ်ရှားနေတဲ့ကုကီတပုံ900လောက်မြန်မာနိုင်ငံဘက်ကနေအိန္ဒိယဘက်ကိုဝင်လာတဲ့ဆိုတဲ့ထောက်လှမ်းသတင်းတွေရထားတယ်လို့မနိပူရာပြည်နယ်အစိုးရအကြံပေးခိုတီယက်စင်ကအတည်ပြုလိုက်ပါတယ်။နယ်စပ်လုံခြုံရေးဂိတ်တွေမှာသတိအနေထားနဲ့ရှိနေကြတယ်လို့လုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့လည်းခေါင်ဖျားတဲ့နေရာတွေမှာစီးရီလှုပ်ရှားမှုတွေလုပ်နေပြီလို့သူကသတင်းတောက်တွေကိုပြောပါတယ်ဒါပြင်တရားဝင်ခွင့်ပြုချက်မရပဲဒရုန်းယာဉ်တွေပြန်တန်းခွင့်ပိတ်ပင်ထားတယ်လို့လည်းမဏိပူရာပြည်နယ်အစိုးရအကြံပေးကပြောပါတယ်။အိန္ဒိယဘက်ကဝင်လာသူတွေဟာတော်ထဲမှာစီးရီလေ့ကျင့်မှုတွေလုပ်ခဲ့ကြတဲ့ကွတ်ကီးနယ်ပါတပုံတွေဖြစ်ပြီးတိုက်ခိုက်ရေးဒရုန်းတွေပါလာကြတယ်လို့အိန္ဒိယပြည်တွင်းသတင်းတွေမှာဖော်ပြနေကြပါတယ်။မဏိပူရာပြည်နယ်မှာဟိန္ဒူဘာသာအများစုကိုးကွယ်တဲ့လူများစုမေတ္တာလူမျိုးတွေနဲ့လူနည်းစုခရစ်စတန်ဘာသာဝင်ကုကီတိုင်းသားတွေကြားလူမျိုးရေးပဋိပက္ခတွေဖြစ်နေတာတစ်နှစ်ကျော်နေပါပြီခင်ဗျာ